နိုင်ငံတော်သမ္မတဦးသိန်းစိန်ကလျှက်စစ်တားကနှုံထားတွေကောက်ခံရေးဥပဒေကြောင့်ကိုလွှတ်တော်မှဆွေးနွေးဆုံးဖြတ်ပေးဖို့ပြီးခဲ့တဲ့မတ်လ16ရက်နေ့ကပြောင်းစုလွှတ်တော်နာကဌာန်ကိုပေးပို့ခဲ့တာပါ။အဲ့ဒီဥပဒေကြောင့်ကိုမတ်လ18ရက်နေ့ကလွှတ်တော်မှဆွေးနွေးရာလွှတ်တော်ကိုယ်စားလှယ်တချို့ကကန့်ကွက်ခဲ့ပါတယ်။ပြောင်းစုလွှတ်တော်မှဒီနေ့ထပ်မံဆွေးနွေးရမှာကန့်ကွက်မဲ့18မဲသာရှိခဲ့တဲ့အတွက်သမ္မတဦးသိန်းစိန်ပေးပို့တဲ့လျှက်စစ်တားကနှုံထားတွေကောက်ခံရေးဥပဒေကြောင့်ကိုအတည်ပြုခဲ့ပါတယ်ရှင်။မြူသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆန်နာမင်းကဒီဥပဒေကိုကန့်ကွက်ခဲ့ပါတယ်။တိုင်းသားဒေသတွေမှာလက်ရှိတရူနစ်ကို160ချက်ကနေ800ချက်အထိပေးနေရကြောင်းနဲ့နောက်မှမီတာကားတွေကျဆင်းသွားမလားဆိုတာကိုလျှက်စစ်ဝန်ကြီးဌာနကအမှားခံချက်မပေးနိုင်ကြောင်းနဲ့နောက်ဆက်တွဲအနေနဲ့ကုန်စည်နှုန်းတွေတက်လာဖို့ကတော့သိကြတယ်လို့အခုလိုပြောပါတယ်
။မီတာကားတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မတို့ကတော့ကန့်ကွက်တာပါ။ကန့်ကွက်တဲ့ဆိုတဲ့နေရာမှာတော့ကျွန်မတို့ထောက်ထားပြီးပြပြီးတော့ကန့်ကွက်ပါတယ်။ကျွန်မတို့ဘာဖြစ်လို့လဲဆိုတော့အခု35ချက်ကနေပြီးတော့50ကိုတက်လိုက်တယ်ဆိုတာကသူတို့ပြောပါတယ်တချို့က5ချက်ပဲတက်တာ10ပဲတက်တာဆိုတာမှန်ပါတယ်။ဆိုတော့စမှုလုပ်ငန်း3နေရာကို55ချက်ကနေပြီးတော့180တက်ပါတယ်။အဲ့တော့ဒီလိုမျိုးတက်လိုက်တာကျမတို့အနေနဲ့မကြည်မနဲ့ဖြစ်တာမဟုတ်ပါဘူးဒီလိုတက်လိုက်ရင်ကျမတို့ဘက်ကဒီလိုတက်ပြီးမယ်ဒါပေမဲ့တိုင်းသားတွေဘက်ကနေပြီးတော့160ရာနေပြီးတော့800ထိပေးဆောင်နေရတဲ့ဟာကကျဆင်းသွားမှာလားကျမတို့နဲ့တဒန်းနဲ့တပြေးညီတဲ့ပေးဆောင်ရမှာလားပေးဆောင်ရမယ်ဆိုရင်ကျမတို့အနေနဲ့ဒီလိုတက်တာကိုကျမတို့လက်ခံပါတယ်ဒါမျိုးတွေကိုသက်ဆိုင်ရာဖြည့်ဆည်းမှုဌာနကအမှတ်ခံချက်ပေးနိုင်တယ်ခါမပေးနိုင်သေးပါဘူးအခုချိန်ထိအဲ့တော့ကျမတို့ဒီလိုတက်ချင်းအဖြစ်တော့ပုံစံနှုတ်နေနဲ့စတက်သွားမယ်ဆိုတော့သိကြပါတယ်
။ဒီနေ့ပြောင်းစုလွတ်တော်မှာလှည့်စစ်တာကောက်ခံရေးဥပဒေကြောင့်ကိုကန့်ကွက်ဆွေးနွေးခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်းကပြည်သူတွေကမိသားကနှုံနာတွေတိုးမြင့်ပေးရပေမဲ့လှည့်စစ်ဝင်ကြီးဌာနဘက်ကဘယ်လိုဝန်ဆောင်မှုတွေပေးမှာလဲဆိုတာနဲ့80ရာခိုင်နှုန်းမိမိရသေးတဲ့တိုင်းဒေသတွေတွေမှာလျှက်စစ်မီးရရှိရဘလို့ဆောင်ရမ်းပေးမလဲဆိုတာကိုအမခန့်တဲ့အချက်တွေမတွေ့ရဘူးလို့ပြောပါတယ်ရှင
်အခြေခံအပြင်ဟိုကျမတို့ပြည်သူလူထုကနေပြီးတော့မှကျွန်တော်တို့ဖေးဆောင်ရမယ်ဒီမီတာကရတိုးတက်မှုရအပေါ်မှာဖေးဆောင်ထပ်ပြီးတော့တိုးပေးလိုက်ရတာနဲ့အမြဒါရက်ပေါ်မှာဘလောက်တိအောင်တောင်းယူမှာလဲတောင်းခတ်မှာလဲဆိုလိုတာမီးရပြည့်အောင်ပေးမှာလားဒါမှမဟုတ်လို့ရှင်မီးရဝေရောဟိုကျမတို့မီးမပြတ်ဘူးလို့တော့အမခန့်မှာလားအဲ့တော့ပြည်သူတွေကမိသားကသာတိုးပြီးတော့သာပေးနေရတယ်။အရေးအပေါ်ကနေပြီးတော့မှမပြည်သူတွေနဲ့ထပ်မံပြီးတော့အပေါ်ဆောင်ကုန်ပြနေရစေဟိတ်ကြအများကြီးဥပမာပြောင်းနိုင်ဝယ်ထွက်နေရတာဥပမာဒီဇယ်စီနဲ့ကိုယ့်ဘာသာကိုကိုယ်စမောင်းပြီးတော့ကာမမီးရအောင်ယူနေရတာမျိုးဒါရီလည်းရှိတော့ကျွန်တော်လည်းဆိုချင်တာကဒိုင်းရအပေါ်မှာဘလောက်တောင်းလို့မလဲတောင်းခံပါလေတိုးပေးလိုက်ရတဲ့အပေါ်မှာကျွန်တော်တို့ပြည်သူတွေချင်တတ်အောင်ဒါပြေးမှလားဆိုတော့ကျွန်တော်အဓိကတော့ပြည်သူဘက်ကနေရက်တည်ပြီးပြောတာ
လျှက်စစ်ဝင်ကြီးဌာနပြောင်းစုဝင်ကြီးဦးခင်မောင်စိုးကပြည်သူ့လွတ်တော်ကိုယ်စားလှယ်တွေထောက်ပြဆွေးနွေးခဲ့တဲ့အချက်တွေကိုလွှတ်တော်မှာပြန်လည်ရှင်းလင်းသွားမှာဖြစ်ပြီးမီတာကားတွေကိုတော့လာမယ့်ဧပြီလ1ရက်နေ့ကနေစတင်ကောက်ခံသွားမယ်လို့ပြောပါတယ
်။ဈာကနှုန်းတန်းကိုတရင်လေးဆက်ပြီးပြီးကောက်ပါမယ်။ဒါတွေတော့နောက်မှပဲကျွန်တော်ဖြေတော့ကျွန်တော် AC ပြန်ရှင်းပြအဲ့ဒါကဟို data နဲ့ရှင်းရမှာဆိုတော့လေသူကသူ့အမြင်ရပြောတယ်မှန်ပါတယ်။ဒါပေမဲ့ကျွန်တော်တို့အမြင်ကကျွန်တော်တို့ဘာကြောင့်ဝင်ဖြစ်ကျွန်တော်ပြန်ရှင်းပေးမယ
်။ဒီနေ့အတည်ပြုလိုက်တဲ့မီတာကားကောက်ခံမဲ့နှုန်းတန်းက5မျိုးဖြစ်ပါတယ်။အိမ်သုံး unit 100အထိ1 unit ကို35ချက်100 unit ကနေ unit 200အထိကို1 unit 40ချက်200 unit အထက်ကို1 unit ကိုငွေကျပ်50ပြီးဆောင်အောင်ဖြစ်ပါတယ်။စမှုသုံးအတွက် unit 500အထိ1 unit ကို85ချက်500 unit ကနေ unit 1000အထိကို1 unit 100ချက်နှုန်း1000နဲ့1 unit ကနေ unit 5000အထိ1 unit ကို125ချက်5000 1 unit ကနေ unit 2000အထိ1 unit ကို150ချက်နှုန်းအထိပြီးဆောင်အောင်ဖြစ်သလို unit 2000နဲ့1 unit ကနေ unit 3000အထိကို1 unit ကို125ချက်နှုန်းနဲ့ unit 3000အထက်ကိုတော့1 unit 100ချက်နှုန်းပေးဆောင်အောင်ဖြစ်တယ်လို့သိရပါတယ်ရှင်